မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေဟာစောင့်ကြည့်စစ်ဆေးရမယ့်အခြေအနေမှာပဲရှိနေသေးတာမို့ကုလသမဂ္ဂလူ့အခွင့်အရေးထူးခြားစလဲရဲ့လုပ်ပိုင်ခွင့်တွေဆက်ပြီးထရှိသွားဖို့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။မက်ခင်ဖြူထွေးကအပြည့်အစုံပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာစိုးရင်စရာအနေထားမှာဆက်ပြီးတော့ရှိနေသေးတာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့စောင့်ကြည့်စစ်ဆေးမှုတွေဆက်လက်ထားရှိဖို့အရေးကြီးတယ်လို့ဆိုပြီးဒီကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Thomas O'Hagan ရဲ့မြန်မာနိုင်ငံအတွင်းလူ့ခွင့်ရေးစုံစမ်းစစ်ဆေးမှုလုပ်ပိုင်ခွင့်တွေကိုရုပ်သိမ်းမပစ်လိုက်ဖို့လူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတိုက်တွန်းတောင်းဆိုလိုက်တာပါ။ဒါနဲ့ပတ်သက်လို့ Amnesty International အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်တီကူမာကအခုလိုပြောပါတယ်။
The reason why Amnesty International called for continuing monitoring of human rights in Myanmar is basically the developments that took place during the last 1 year.
မြန်မာနိုင်ငံတွင်းမှာလူ့ခွင့်ရေးစောင့်ကြည့်စစ်ဆေးမှုတွေဆက်လက်ထားရှိဖို့ Amnesty International အဖွဲ့ကဘာကြောင့်တောင်းဆိုရလဲဆိုရင်တော့ဒီကရတနှစ်တာအတွင်းအခြေအနေတွေကိုပြန်ကြည့်ရင်လူ့ခွင့်ရေးချိုးဖောက်တာတွေတိတိတတ်တာကျဆင်းသွားပါတယ်လို့အာမခံပြောနိုင်တဲ့အခြေအနေမတွေ့ရပါဘူး။ကျွန်တော်တို့စုဆောင်ရရှိထားတဲ့မတန်းတွေအရရခိုင်ပြည်နယ်မှာဆိုရင်အခြေအနေကလုံးဝကိုတိုးတက်ပြောင်းလဲလာတာမရှိပါဘူးလူတွေမတရားထောင်သွင်းအကျဉ်းချခံနေရဆဲဖြစ်တယ်လို့ဒုက္ခသည်စခန်းတွေထဲမှာအိုအိမ်မဲ့ဒုက္ခရောက်နေသူတွေအများကြီးရှိနေပါတယ်ရခိုင်လူမျိုးတွေအပေါ်မှာရောမွတ်စလင်တွေအပေါ်မှာပါလူခွင့်ရေးချိုးဖောက်တာတွေဆက်ပြီးရှိနေတော့မှာအလားတူကချင်ပြည်နယ်မှာလည်းလူခွင့်ရေးချိုးဖောက်တာတွေဆက်ပြီးဖြစ်ပွားနေတယ်ဆိုတာကိုကျွန်တော်တို့သိထားပါတယ်ဒါအပြင်နိုင်ငံရေးကျင်းသားတွေကလည်းရှိနေတော့မှာပြီးခဲ့တဲ့နှစ်တွင်ဥပဒေတွေမှာလလဆောင်ထုတ်ဖို့ပြောဆိုခွင့်နဲ့စူဝေးခွင့်တွေကိုအကာအကွယ်ပေးတဲ့ဥပဒေဆိုတာလည်းမရှိခဲ့ပါဘူး။ဒါကြောင့်ဆက်ပြီးစောင့်ကြည့်ဖို့လိုတယ်လို့ကျွန်တော်တို့ပြောတာပါ
။ပြီးခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံမှာတိုးတက်တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတချို့ရှိလာတဲ့ဆိုပေမဲ့လူ့ခွင့်ရေးပိုင်းမှာတော့အခြေအနေဆိုးရွားနေတုံးပဲလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ် Thomas O'Hagan ကမကြာခင်ကသူ့ရဲ့နောက်ဆုံးအစီရင်ခံစာထဲမှာထောက်ပြဖော်ပြထားပါတယ်။ဒီစင်ကစားကို Amnesty International အဖွဲ့ကလည်းပြန်လည်ထောက်ပြပြီးတော့မြန်မာနိုင်ငံအတွင်းအခြေအနေတွေတိုးတက်ကောင်းမွန်လာဖို့မှာနိုင်ငံတကာရဲ့လူ့ခွင့်ရေးစောင့်ကြည့်မှုတွေဆက်ပြီးရှိဖို့အရေးကြီးတဲ့အကြောင်းဒီမက်စလာ9ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာဖြစ်ပါတယ်
။ To improve any human rights situation anywhere in the world we need impartial independent reporting
ဘာဘောကဘယ်နေရာမှာပဲဖြစ်ဖြစ်လူ့ခွင့်ရေးအခြေအနေတိုးတက်ကောင်းမွန်ဆောင်ရွက်တဲ့နေရာမှာအဲ့ဒီဒေသမှာဖြစ်ပျက်နေတဲ့အခြေအနေကိုလေ့လာသုံးသပ်တဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရှိဖို့လိုပါတယ်။ဒါကြောင့်ကုလသမဂ္ဂမှာဆိုရင်အထူးလေ့လာစုံစမ်းစစ်ဆေးရေးမှုတွေဓမ္မမဟုတ်အထူးကိုယ်စားလှယ်တွေခန့်အပ်တာဝန်ပေးတာကအဲ့ဒီအတွက်အမြင့်ဆုံးသတိထားဆောင်ရွက်ခြင်းပဲဖြစ်ပါတယ်။ကမ္ဘာအဖွဲ့အစည်းကြီးကမြန်မာနိုင်ငံကအခြေအနေတွေကိုစောင့်ကြည့်နေတာဖြစ်တယ်လို့ပြောင်းလဲမှုတွေမလုံလောက်သေးဘူးလို့ယူဆရပါတယ်။မြန်မာနိုင်ငံတွင်းကအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝန်းကဆက်ပြီးစိုးရိမ်နေဆဲဖြစ်ပါတယ်။
မြန်မာသမ္မတဦးသိန်းစိန်ဥရောပ၅နိုင်ငံခရီးအဆုံးသက်ချိန်မှာပဲကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတော့ဒီမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိသလိုလူ့ခွင့်ရေးအထူးကိုယ်စားလှယ်ကင်တာနာရဲ့ဒီမြန်မာနိုင်ငံအတွင်းလူ့ခွင့်ရေးစောင့်ကြည့်စစ်ဆေးမှုတွေဆက်လက်ထားရှိတဲ့မသိဆိုတာကိုလည်းဒီမက်စလာ၁၇ရက်နေ့မှာဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်။ဒါကြောင့်ဒီဆွေးနွေးမှုမတိုင်ခင်မှာ Amnesty International အဖွဲ့ကြီးရဲ့တိုက်တွန်းမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ် Thomas O'Hagan ကဟာဖေဖော်ဝါရီလ17ရက်နေ့ကနေ16ရက်နေ့အထိမြန်မာနိုင်ငံကို9ရက်ကြာခရီးသွားရောက်ခဲ့ပြီးတော့ဒီအစိုးရပိုင်းတာဝန်ရှိသူတွေနောက်ဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့လွှတ်တော်အမတ်တွေလူမှုအခြေပြုအဖွဲ့အစည်းတွေကပုံကိုယ်တွေနဲ့နိုင်ငံရေးအကျဉ်းသားတွေအပါအဝင်လူပုဂ္ဂိုလ်အတော်များများနဲ့တွေ့ဆုံခဲ့တယ်လို့ဒီပြည်ခဲ့တဲ့နှစ်ကအစံပတ်ပြိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်နဲ့ကချင်ပြည်နယ်တွေကိုလည်းသွားရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်အချင်းထောင်တွေကိုလည်းသူသွားရောက်စစ်ဆေးခဲ့တာပါသူရဲ့ဒီနောက်ဆုံးမြန်မာနိုင်ငံခီးစင်နဲ့ပတ်သက်တဲ့အစီရင်ခံစာကိုတော့မက်စလာ6ရက်နေ့ကထုတ်ပြန်ခဲ့တယ်လို့ဒီထဲမှာတော့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေဟာစိုးရိမ်ရဆဲအခြေအနေမှာရှိနေသေးတဲ့အကြောင်းဖော်ပြထားပါတယ်။သူရဲ့ဒီအစီရင်ခံစာကိုတော့ဒီမက်စလာ17ရက်နေ့လူ့ခွင့်ရေးကောင်စီအစည်းအဝေးမှာဆွေးနွေးတင်ပြသွားမှာလည်းဖြစ်ပါတယ်ရှင်။